of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်စက်တင်ဘာလ1ရက်စနေညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အတန်းဖွင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုနန်းလောင်နေသူကြီးညာပေးသွားမှာပါအထက်လူတော်မှလည်းဖြစ်စစ်ပြန်သူရဲကောင်းတဦးလည်းဖြစ်သူဂျွန်မက်ကိန်းရဲ့ဂုံပြုကျင်းပတဲ့အောက်မေ့ပွဲအခမ်းအနားကိုဒီကနေ့ဒီဝါရှင်တန် DC မြို့တော်က National Cathedral ဘုရားကျောင်းမှာကျင်းပရမှာဒီသမရဟောင်းနေ့ဖြစ်ကြတဲ့ Barack Obama, George W. Bush အပါအဝင်ခေါင်းဆောင်တော်တော်များများတက်ရောက်ဖို့ရှိပါတယ်။ American သမရ Donald Trump ကမက္ကဆီကိုနဲ့ကုန်ကြေးရေးသဘောတူညီချက်တည်းရဲ့ကိုလာမဲ့ရပ်ပေါင်း90တွင်လက်မှတ်ရေးထိုးမှာဖြစ်တယ်လို့ပြောလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီရခိုင်ပြည်နယ်မောင်နှောကိုတွားရောက်ခဲ့တဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့ဟာအဲ့ဒီဒေသထဲမှာလူခွေချိုးဖောက်မှုတွေရှိမရှိဆိုတာကိုဒေသခံတွေကိုတိတက်မေးမြန်းစုံစမ်းနိုင်ခဲ့တယ်လို့ပြောပါတယ
်လွတ်လပ်လပ်နဲ့စုံစမ်းမေးမြန်းကြတယ်သူတို့ပါတာလည်း၄ယောက်ကလေးဝင်ပြီးတော့မှဒီရွက်ချက်တွေနေတယ်ခံစားမှုတွေကိုပြောပြခိုင်းတယ
်အတူလိုက်ပါသွားတဲ့လူကယ်ပြန်ဒုတိယဝန်ကြီးပြောပြပေးသွားတာပါနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်မျိုးသားဒီမိုကရေစီဖွဲ့ချုပ် NND ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်တသက်ခိုင်နဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးကျော်စရာတို့ကိုပါတီတာဝန်ကနေရက်ဆိုင်လိုက်တဲ့အကြောင်းနောက်ဆုံးရသတင်းနဲ့အတူမဲဆောက်ကနေဘန်ကောက်ကိုတက်တဲ့ဒီအလုံသမားတွေပါတဲ့ကားတစ်စီးတိမ်းမှောက်ခဲ့တဲ့သတင်းပေးပို့ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကပြောပြပေးကြပါလိမ့်မယ်ရှင်။
ကွယ်လွန်သွားပြီဖြစ်တဲ့အရီဇိုနာပြည်နယ်ကအထက်လွှတ်တော်အမတ်လည်းဖြစ်စစ်တမ်းသူရဲကောင်းလည်းဖြစ်တဲ့ဂျွန်မက်ကိန်းကိုဂုံပြုကျင်းပတဲ့အောက်မေ့ပွဲအခမ်းအနားဒီအမေရိကန်သမ္မတဟောင်းကြီးဖြစ်ကြတဲ့ဘရက်အိုဘားမားနဲ့ George W. Bush တို့ဒီကနေ့တက်ရောက်ကြမှာပါဒီကနေ့မနက်ပိုင်းမှာ Washington DC မြို့တော်က National Cathedral ဘုရားကျောင်းကို Mr. McCain ရဲ့ရုပ်အလောင်းတင်ဆောင်သွားရမှာဗီယက်နမ်စစ်ပြန်စစ်မှုတန်းဟောင်းတွေရဲ့အထိတ်ပိတ်မှမှာကားခဏရနာမှာဖြစ်ပြီးဇနီးဖြစ်သူစင်ဒီမက်ကိန်းဟာ BNN စစ်ပွဲအတွင်းချဆုံးသွားတဲ့စစ်တီတွေအတွက်အမတ်တရပန်းခွေချမှာပါအသက်82နှစ်မပြည့်ခင်ရပ်ပိုင်းအလိုဩဂုတ်လ25ရက်နေ့မှာအုံနောက်ကင်ဆာနဲ့ကွယ်လွန်သွားတဲ့မစ္စတာမက်ကိန်းရဲ့အောက်မေ့ပွဲအခမ်းအနားကိုသမ္မတဟောင်းတွေကွန်ဂရက်လွှတ်တော်အမတ်တွေ BNN စစ်ပွဲကာလကတာဝန်ယူခဲ့ဘူးသူတွေနဲ့အတူဒီမိုကရက်သမ္မတဥပမာနဲ့ Republican သမ္မတ Bush တို့တက်ရောက်ကြမှာပါမနေ့ကတော့အထက်လွှတ်တော်မှ John McCain ရဲ့ကျွင်းကျင်တဲ့ရုပ်အလောင်းထည့်ထားပြီး American အလံနှမ်းချုံထားတဲ့အခောင်းကို Washington မြို့တော်က American Congress လွှတ်တော်ခန်းမကြီးအတွင်မှာဆင်းရင်ထားပြီးအမတ်တရဂုံပြူခန်းနာကျင်းပရမှာဒုတိယသမ္မတ Mike Pence တက်ရောက်ပြီးတော့ဂုံပြူစကားပြောကြားပါတယ်တက်တန်းချေလွှတ်တော်အမတ်တဦးဖြစ်သူ McCain ဟာသူကိုယ်တိုင်ထက်ပိုးပြီးတော့ကြီးကျယ်တဲ့အကြောင်းရက်တွေအတွက်တာဝန်ထမ်းဆောင်ခဲ့သူစစ်သူရဲကောင်းဖြစ်ပါတယ်လို့ဒုသမရဖန့်စ်ကပြောခဲ့ပါရယ်အဲဒီခမ်းမကြီးထဲမှာကျင်းပတဲ့ခန်းနာကိုလွှတ်တော်အမတ်ရပောင်းများစွာတက်ရောက်ပါရယ်ကွယ်လွန်သူအမေရိကန်နိုင်ငံသားတယောက်ကိုအဲဒီလွှတ်တော်ခမ်းမကြီးထဲမှာထားပြီးတော့ကွန်ပျူတာဟာမစ္စတာမက်ကိန်းနဲ့ဆိုရင်စုစုပေါင်းအယောက်30ပဲရှိပါသေးတယ်အဲဒီကွန်ပျူခန်းနာပြီးတဲ့နောက်ပိုင်းမှာတော့မစ္စတာမက်ကိန်းကိုအများပြည်သူအနေနဲ့နောက်ဆုံးအချိန်ကာရဝပြုနိုင်ဖို့ဒီကွန်ပျူနိုင်ဖို့ဖွင့်ပေးခဲ့ပါရယ်ခင်ဗျာ
ပါလက်စတိုင်းဒုက္ခသည်တွေကိုထောက်ပံ့ကူညီနေတဲ့ကုလသမဂ္ဂအကူအညီပေးရေးဌာန UNRWA ကိုပေးအပ်နေတဲ့အကူအညီဗန္ဒာရေးအကူအညီတွေကိုရပ်ဆိုင်းလိုက်ပြီးလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကပြောပါတယ် UNRWA ဟာပြင်လို့မရလောက်အောင်ချိုးရင်းချက်တွေရှိနေတဲ့အဖွဲ့တစ်ခုဖြစ်တယ်ဆိုပြီးသမ္မတထရမ့်ကပြောပါတယ် UNRWA ကိုဆယ်စုနှစ်တွေနဲ့ချီပေးနေတဲ့အကူအညီတွေနဲ့ပတ်သက်ပြီးအမေရိကန်အစိုးရအဖွဲ့ကအသေးချာစီစစ်စဉ်းစားသုံးသပ်ပြီးမှအဲ့ဒီအထောက်အပံ့တွေကိုရပ်ပစ်ဖို့မနေ့တောက်ကြတဲ့အမေရိကန်နိုင်ငံခြားရေးဌာနကဆုံးဖြတ်လိုက်တာလို့ပြောပါတယ် UNRWA ပြောခွင့်ရသူ Chris Gunnကလည်းပါလက်စတိုင်းဒုက္ခသည်တွေရဲ့စာတင်ကြောင်းတွေကျမ်းမာရေးဌာနတွေနဲ့အရေးပေါ်အကူအညီပေးနေတဲ့အစီအစဉ်တွေမှာပြင်လို့မရတဲ့ခြွေင်ချက်တွေရှိနေတယ်ဆိုတော့ဝေဖန်ပြောဆိုချက်အပေါ်ကုလအဖွဲ့အစည်းဘက်ကအပြင်းထန်ဆုံးကန့်ကွက်လိုက်တယ်လို့ပြောပါတယ် UNRWA ရဲ့လုံခြုံရေးဆောင်ရွက်ချက်တွေကိုကောင်းမွန်တဲ့လူလူအကျိုးပြုလုပ်ငန်းဖြစ်တာမကဒေတာရင်းကအကောင်ဆုံးစာတင်ကြားရေးစနစ်တွေရှိတဲ့အကြောင်းတစ်ခုအဖြစ်ကမ္ဘာဘဏ်ကဖော်ပြပြောဆိုရဲလို့လည်းပြောခွင့်ရသူကဆိုပါတယ်အခုလိုမမျှော်လင့်တဲ့အခြေအနေတွေဖြစ်လာပေမဲ့လည်းအလူရှင်တွေရဲ့ရရောတဲ့ထောက်ပံ့မှုတွေနဲ့လာမယ့်နှစ်မှာကျောင်းသူကျောင်းသားပေါင်း9,600လို့လာမယ့်တရင်မှာအတွင်ကျောင်းဆက်တက်နိုင်ကြလိမ့်မယ်လို့လည်းကုလပြောခွင့်ရသူကပြောပါရယ်အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူ Heather Nauert ကလည်းကုလသမဂ္ဂရဲ့အကူအညီထောက်ပံ့မှုတွေရယူနေတဲ့သူတွေအဆမတန်တိုးလာနေပြီး UNRWA ရဲ့လုပ်ငန်းတွေကရရှိခတ်မဲ့အစီအစဉ်မဟုတ်သလိုနှစ်ပေါင်းအတော်ကြာလာပြီဖြစ်တဲ့မဆုံးနိုင်တဲ့ပေးကြံတဲ့အခြေအနေတွေဖြစ်တယ်လို့လည်းပြောပါရယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ကမက္ကဆီကိုနဲ့ကုန်သွယ်ရေးသဘောတူညီချက်တည်းကိုလာမယ့်ရပောင်90အတွင်းလက်မှတ်ရေးထိုးမယ်ကြောင်းကွန်ဂရက်စ်လွှတ်တော်ကမနေ့ကအကြောင်းကြားလိုက်ပါတယ်။ NAFTA မြောက်အမေရိကနိုင်ငံများလက်လက်ဆွဲကုန်သွယ်ခွင့်သဘောတူညီချက်ကိုပြင်ဆင်ရေးဆွဲဖို့ကနေဒါနဲ့ညီနိုင်ရှင်တွေခဲ့ပေမဲ့သဘောတူညီချက်တစုံတရာချက်ချင်းမရရှိခဲ့တဲ့နောက်မှာသမ္မတကအခုလိုပြောလိုက်တာပါ။ကုန်သွယ်ရေးရှင်တွေတွင်မှာပါဝင်တဲ့အမေရိကန်ကိုယ်စားလှယ်Robert Lighthizer ကဒီလက်မဲ့ဗုဒ္ဓဟူးနေ့မှာကနေဒါနဲ့ပြန်လည်ဆွေးနွေးညီနိုင်တော်မှာဖြစ်ပြီးတော့ဒီနှစ်နိုဝင်ဘာလနောက်ပိုင်းမှာလက်မဲ့ရေးထုတ်ဖို့သမ္မတကစီစဉ်ထားတဲ့ကုန်သွယ်ရေးသဘောတူညီချက်မှာကနေဒါလည်းပါဝင်နိုင်ရဲဖြစ်ကြောင်းပြောပါရယ်။ဝါရှင်တန်မှာရောက်နေတဲ့ကနေဒါကိုယ်စားလှယ်အဖွဲ့ခေါင်းဆောင်နိုင်ငံသားရေးဝန်ကြီး Christia Freeland ကလည်းနိုင်ငံလုံးအနေနဲ့အကျိုးရှိစေမယ့်သဘောတူညီချက်မျိုးရရှိမယ်လို့ယုံကြည်မှုအပြည့်အဝရှိတဲ့အကြောင်းတောက်ကြနေမှာပဲပြောပါရယ်ဒီနေ့လာနေတော့ကအမေရိကန်နဲ့မက္ကဆီကိုကြားကုန်သွယ်ရေးသဘောတူညီချက်တွေရရှိခဲ့ပြီးတဲ့နောက် NAFTA သဘောတူညီချက်ကိုပြင်ဆင်နိုင်ဖို့ကနေဒါကအခုလိုဆွေးနွေးလာတာပါမက္ကဆီကိုနဲ့ရရှိတဲ့သဘောတူညီချက်တွေကိုတော့အမေရိကန်မက္ကဆီကိုကုန်သွယ်ရေးသဘောတူညီချက်လို့ခေါ်ဆိုမှာဖြစ်တယ်လို့ Trump ကဒီနေ့လာနေကပြောပါရယ် NAFTA သဘောတူညီချက်ဟာအမေရိကန်တွေကိုနှစ်ပေါင်းများစွာအထိနာစေတာကြောင့်ဒီနာမည်ကိုဆက်အသုံးပြုမှာမဟုတ်တော့ဘူးလို့လည်းသူကပြောပါရယ် NAFTA ဟာတမိုင်းမှာအစိုးရဆုံးကုန်သွယ်ရေးသဘောတူညီချက်ဖြစ်ပြီးစက်မှုလုပ်ငန်းတွေကိုပြင်းပြထန်ထန်ထိခိုက်နေနိုင်စေခဲ့တယ်လို့2016အမေရိကန်သမ္မတရွေးကောက်ပွဲကာလကလေးက Trump ကပြောဆိုထားခဲ့တာပါခင်ဗျာ
ဘရာဇီးလ်နိုင်ငံမှာဒီနေ့အတွင်းကျင်းပမဲ့သမ္မတရွေးကောက်ပွဲမှာသမ္မတဟောင်း Luis Inácio Lula da Silva ဝင်ရောက်ရွေးခံခွင့်မရှိဘူးလို့ရွေးကောက်ပွဲဆိုင်ရာတရားရုံးကအမိန့်ချလိုက်ပါတယ်။လက်ပေးလက်ရမှုဆွဲချက်နဲ့ပြစ်ဒဏ်12နှစ်ကြာခံထားတဲ့သမ္မတဟောင်းဒါဆီလ်ဗာဟာအကျဉ်းချနေပေမဲ့အောက်တိုဘာမှာကျင်းပမဲ့သမ္မတရွေးကောက်ပွဲမှာထိတ်ဆုံးရောက်နေသူပါ။ဒါဆီလ်ဗာဟာသူ့မှာအပြင်းပြင်းကြောင်းပြောဆိုထားတာပါ။ဘရာဇီးလ်မှာပြဌာန်းထားတဲ့ဥပဒေအရပြစ်မှုကျူးလွန်ထားသူကိုသမ္မတရွေးကောက်ပွဲဝင်ရောက်ရှင်းပြခွင့်10နှစ်ပိတ်ပင်ထားတာပါ။သမ္မတဟောင်းဒါဆီလ်ဗာရဲ့အလို့သမားပါတီကအမြင့်ဆုံးတရားရုံးရဲ့ဆုံးဖြတ်ချက်ကိုအယူခံဝင်မယ်လို့ခန့်မှန်းရပါတယ်။သမ္မတဟောင်းဒါဆီလ်ဗာဟာဘရာဇီးလ်နိုင်ငံရေးမှာထင်ရှားသူပါ။သူသမ္မတတာဝန်ထမ်းဆောင်ခဲ့တဲ့အချိန်ကဘရာဇီးလ်နိုင်ငံမှာစီးပွားရေးအားကောင်းပြီးတော့တန်းတူညီမျှရေးအားကောင်းလာတဲ့အတွက်2003ခုနှစ်ကနေ2013ခုနှစ်အထိတက်တန်းတစ်ကြိမ်အရွေးခံခဲ့ရပါတယ်။သမ္မတရာထူးကလည်းအနားယူခဲ့တဲ့အချိန်မှာသူ့အပေါ်လူလူရဲ့ထောက်ခံမှုက83ရာခိုင်နှုန်းရှိခဲ့တာပါ။ဆီလ်ဗာဟာကမ္ဘာပေါ်မှာအထင်ရှားဆုံးနိုင်ငံရေးသမားတစ်ဦးဖြစ်တယ်လို့လည်းအမေရိကန်သမ္မတဟောင်းဘရက်အိုဘားမားကခေါ်ဆိုခဲ့တာပါ။သူ့သမ္မတရာထူးနေရာအတွက်ဝင်ရောက်အရွေးခံမဲ့ဆာပေါလိုမြို့တော်ဟောင်းမြို့တော်ဝန်ဟောင်းဖာနန်ဒိုဟာရက်ကလည်းသမ္မတဟောင်းဒေါ်စီဗာနီယာမှာအစားထိုးပြီးတော့ဝင်ရောက်ရှင်းပြမယ်လို့ယူဆပါရယ်။ဒါပေမဲ့လည်းသမ္မတဟောင်းရဲ့ထင်ပေါ်ကျော်ကြားမှုတွေကဟာရက်စီရောက်လာမလားဆိုတာကတော့စောင့်ကြည့်ရအောင်ပါပါ။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိဆိုင်းတိုမီတာ70 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။စနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်ခင်ဗျာ။ကိုရီးယားချင်းစံမှာနျူကလ িয়ার ကိစ္စရေးတန်တပန်ရေးအရာကျိုးပန်းချက်တွေမောင်းမြင်ဖြစ်နေလားဆိုတာနဲ့ပတ်သက်ပြီးစိုးရိမ်ပူပန်နေကြချိန်မှာပဲ Planet Labs အဖွဲ့ကစုဆောင်းရရှိတဲ့ဂျိုရုပုံရိပ်ဒီမှာမြောက်ကိုရီးယားဟာစီးရေးပြချစ်တဲ့ပွဲတွေကျင်းပမဲ့လက္ခဏာမျိုးတွေတွေ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒီလိုမျိုးအကြီးအကျယ်စီးရေးပြပွဲကျင်းပဖို့အချိန်နဲ့ပတ်သက်ပြီးတော့ပြောဖို့ခက်ခဲနေသေးကြောင်းအကဲခက်တွေကဆိုပါတယ်။လာမယ့်စက်တင်ဘာ9ရက်နေ့မှာကြာရောက်မဲ့မြောက်ကိုရီးယားဖွဲ့စည်းတည်ထောင်ခြင်းနှစ်80ပြည့်ခန်းအတွက်စီးရေးပြပွဲတွေနိုင်ငံခြားတန်တမာတွေနဲ့လူအမျိုးများပါဝင်တဲ့တရုတ်ဖော်တင်ဆက်မှုတွေကျင်းပဖို့မြောက်ကိုရီးယားကစီစဉ်ထားတာပါ။စက်တင်ဘာလမှာကျင်းပမယ့်စီးရေးပြပွဲဟာဖေဖော်ဝါရီ10ရက်နေ့ကကျင်းပတဲ့စီးရေးပြပွဲလိုမျိုးနဲ့အလားတန်တူဖြစ်နိုင်ကြောင်းအကဲခက်တွေကပြောကြားပေမဲ့အငင်းပွားပွဲဖြစ်တဲ့ဒီအမေရိကန်တီအောင်ပြနိုင်တယ်ဆိုတဲ့ဒီတိုက်ချင်းပြပြတဲ့တုံးနေတော့ပါဝင်နိုင်တဲ့လက္ခဏာမျိုးမတွေ့ရဘူးလို့ဆိုပါရယ်လွန်ခဲ့တဲ့ဇွန်လကမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အွန်ဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့စင်ကာပူမှာတွေ့ဆုံပြီးတော့ကိုရီးယားကျွမ်းကျင်မှာလုံးဝနျူကလ িয়ার ကင်းစင်ရေးအတွက်ကြိုးပမ်းမယ်လို့သဘောတူခဲ့တာပါဒါပေမဲ့လည်းတိုးတက်မှုလက္ခဏာတွေမတွေ့ရတာကြောင့်တစ်ဖက်နဲ့တစ်ဖက်အပြစ်တင်နေကြပြီးနောက်တွေ့ဆုံဆွေးနွေးမှုတွေအခုခါမှရပ်ဆိုင်နေတာပါခင်ဗျာ
အင်ဒိုနီးရှားနိုင်ငံဂျကာတာနဲ့ပလန်ဘန်မြို့မှာပြည်ခဲ့တဲ့တရိနဘတ်ကျော်ကအာရှအားကစားပြိုင်ပွဲတွေကိုအောင်အောင်မြင်လက်ခံကျင်းပနိုင်ခဲ့တဲ့အတွက်2030နှစ်အိုလံပစ်အားကစားပြိုင်ပွဲကိုအရှင်အဖြစ်လက်ခံကျင်းပခွင့်ရဖို့ဝင်ရောက်ရှင်ပြိုင်မယ်လို့သမ္မတဂျိုကိုဗီဒိုဒိုကဒီကနေ့ပြောပါရယ်အပြည်ပြည်ဆိုင်ရာအိုလံပစ်ကော်မတီ IOC နဲ့အာရှအိုလံပစ်ကော်မတီ OCA ရဲ့ဥက္ကဋ္ဌရင်းနဲ့ပူဂါမြို့မှာတွေ့ဆုံဆွေးနွေးတဲ့အချိန်မှာပဲသမ္မတဝီဒိုဒိုကအဲ့ဒီလိုကြေညာသွားတာပါ18ကြိမ်မြောက်အားကစားအာရှအားကစားပြိုင်ပွဲတွေကိုအောင်မြင်စွာစီစဉ်ကျင်းပနိုင်ခဲ့တဲ့အတွေ့အကြုံတွေအရအင်ဒိုနီးရှားမှာတည်ထက်ကြီးတဲ့အားက ကျွန်တော်တို့ကအခုလိုဝင်ရောက်ရှင်ပြိုင်မယ်အပေါ် YOC ဥက္ကဋ္ဌ Thomas Pesca ကျူးဆွလိုက်တယ်လို့ 2030 Olympic အစားပြိုင်ပွဲကျင်းပရေးအတွက်အခါအားကစားပြိုင်ပွဲကနေခိုင်မာတဲ့အခြေခံအုတ်မြစ်တွေအင်ဒိုနီးရှားနိုင်ငံကရထားပြီလို့လည်းပြောပါတယ်
ဒီကနေ့မနက်စောပိုင်းကရုရှားခီးတရင်လေယာဉ်စီးလမ်းချော်ပြီးတော့မတော်တဆဖြစ်ပွားတာကြောင့်လူဆယ်ရှစ်ဦးတက်မနေဒဏ်ရာရခဲ့တယ်လို့ရုရှားအာဏာပိုင်ကပြောကြားပါတယ်ရုရှားစစ်မှားရေးဌာနကအခုလိုပြောကြားလိုက်တာဖြစ်ပြီးနိုင်ငံပိုင်သတင်းဌာနRIA ကတော့ဆိုချီလေးစိတ်ကကြီးကြပ်သူတူဦးဟာလေယာဉ်မတော်တဆမှုအပြင်းရှင်းလင်းရမှာတည်ဆုံသွားခဲ့တယ်လို့ပြောပါတယ်လူပေါင်း
160ကအချင်းကအဆိုတော့အာရီတာဖရန်ကလင်ရဲ့အချင်းအတော်ကြောင့်အောင်ကျင်းပါတယ်မနေ့တောက်ကြတဲ့ကစားပနအခမ်းနာမှာအမတ်တရားကွန်မြူစကပြောခဲ့ကြသူအတော်များများကသမ္မတဒေါ်နယ်ထရမ့်ကိုဝေဖန်ပြောဆိုခဲ့ကြပါတယ်ပြည်သူအခွင့်ရေးလှှရှားတတ်ကြသူလည်းဖြစ်ရုပ်မြင်သံကြားအစီအစဉ်တင်ဆက်သူလည်းဖြစ်တဲ့အယ်ရှပ်တန်ကကွယ်လန်ဒူအာရီတာဖရန်ကလင်ရဲ့အကြောကြားဆုံးသတင်းတွေထက်ကတပုတ်ဖြစ်တဲ
from Washington, the voice of America, VOA.
စနေနေ့နေ့ကင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်းဥဆုံးထိတ်တန်းရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မောင်နှုံမြို့ကိုလွတ်လပ်သောစုံစမ်းစစ်ဆေးကော်မရှင်ဥက္ကဋ္ဌနဲ့အဖွဲ့သွားရောက်ပြီးတော့အဲ့ဒီဒေသထဲမှာလူခွေချိုးဖောက်မှုတွေရှိမရှိဆိုတာကိုဒေသခံတွေကိုတိသက်မေးမြန်းစုံစမ်းခဲ့တယ်လို့အတူလိုက်ပါသွားတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးကပြောပါတယ်လူခွေချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တဲ့အတွက်တာဝန်ရှိသူတွေကိုနိုင်ငံတကာဥပဒေနဲ့အညီစုံစမ်းအရေးယူအပြစ်ပေးဖို့နိုင်ငံတကာနဲ့ကုလကတိုက်တွန်းနေချိန်မှာပဲအခုလိုမျိုးအစိုးရကဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်ရခိုင်မောင်းနှောကိုပထမဦးဆုံးချိန်တွားရောက်ခဲ့ကြတာပါလုံခြုံရေးအတွက်စိုးရိမ်နေကြဆဲမှုလို့ဒေသခံတွေဘက်ကအပြစ်မှန်တွေကိုရဲရဲတင်းတင်းမပြောရဲကြဘူးလို့မောင်းနှောဒေသခံကပြောပါတယ်အပြစ်အဆုံးဆက်ပြီးတင်ပြပေးပါမယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာ ARS ရဲ့ကြမ်းဖက်တိုက်ခိုက်မှုအပြီးမြမအစိုးရတပ်နဲ့လုံခြုံရေးတပ်တွေဘက်ကနယ်မြေရှင်းလင်းရေးလုပ်တဲ့အခါမှာလူခွေချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့နိုင်ငံတကာဘက်ကအစီရင်ခံစာတွေနဲ့ဖိအားပေးပြောဆိုလာချိန်မှာပဲဒီဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးနိုင်မှုပြီးခဲ့တဲ့ဇူလိုင်လ30ရက်နေ့ကဖိလစ်ပိုင်နိုင်ငံကဒုတိယနိုင်ငံသားရေးဝန်ကြီးဟောင်းတမတ်ကြီးရိုဆာရီယိုမေနာလိုဦးဆောင်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုနိုင်ငံတော်သမ္မတကဖွဲ့စည်းပေးလိုက်တာဖြစ်ပါတယ်။စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စည်းပြီးတစ်လကြာမြင့်ချိန်မနေ့ဩဂုတ်လ31ရက်နေ့မှာတော့အဲ့ဒီကော်မရှင်ကပထမဦးဆုံးအကြိမ်ရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပါတယ်။လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ဥက္ကဋ္ဌကိုရိုင်ဦးဆောင်တဲ့အဖွဲ့ရဲ့မောင်နှောခီးစင်မှာတော့မောင်နှောဒေသခံပြည်သူတွေဖြစ်တဲ့မွတ်စလင်ရခိုင်ဟိန္ဒူဘာသာဝင်တွေနဲ့ဌာနေတိုင်းရင်းသားတွေကိုတွေ့ဆုံခဲ့တာပါ။ခီးစင်မှာအတူလိုက်ပါသွားခဲ့တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးဆိုးအောင်က VOE မြန်မာပိုင်းကိုဒီခီးစဉ်အကြောင်းအခုလိုပြောပြပါတယ်
။အော်မနေ့ကတော့ကျွန်တော်တို့ဒီကော်မရှင်ဒီဖွဲ့နဲ့ဖြစ်တွေ့ရနေပြီးတော့မှခူးရသွားတယ်။ခူးရကိုပြန်လဲလက်ခံရေးစခန်းလေးကျွန်တော်တို့ပြန်လဲလက်ခံရေးကိစ္စတွေကိုဒီကဏ္ဍအသီးသီးကနေပြီးတော့မှဆောင်ရွက်ထားတဲ့ဖြစ်တွေပေါ့အဲ့ဒီရှင်းပြတယ်ကျွန်တော်တို့လာဝကားရှိတယ်ထွေအုပ်ရှိတယ်တော့မနေ့ကရတဖွဲ့ရှိတယ်စသဖြင့်ပေါ့နော်ရှင်းပြပြီးတာနဲ့အဲ့ဒီတွေ့တာဒီခူးရကြီးကမှရှိတဲ့အုပ်ချုပ်ရေးရုံးမှာအဲ့ဒီခူးရကြီးကမှနေထိုင်နေတဲ့ဒီခိုင်တိုင်းသားတွေရဲ့မြန်မာပြည်ရဲ့ဟိန္ဒူရဲ့အတိုင်းဝန်းသုံးခုနဲ့ကျွန်တော်တို့တွေ့တာပေါ့ဟာတွေ့ပြီးတော့မှအပြည်ပြည်ပေါင်းရှင်လဲနေထိုင်ရတဲ့မိသားတွေရဲ့လက်ရှိဘလို့မိသားမျိုးရှိကြလဲပေါ့နေရာထိုင်ရတာလိုအပ်ခံရတာဒါဒီကျွန်တော်တို့ရုပ်ဆောင်ရမ်းနေမိ мян နေနောက်တစ်ခုကဒီနေ့တဲ့ခါမှာလဲဒီလူတွေရေးနေတဲ့ချိုးပေါက်ခံရမှုရှိကြလားပေါ့ဒါတို့ရဲ့အဓိကအဲ့ဒါနဲ့ပတ်သက်လို့လည်းကျွန်တော်တို့လေးပါတယ်စိတ်နှံပါတယ
် ARS ရဲ့အတိုက်ခိုက်မှုနောက်ပိုင်းနေမြေရှင်းလင်းမှုတွေအတွင်းမှာလူခွေချိုးဖောက်မှုတွေရှိမရှိဆိုတာကိုလည်းကော်မရှင်ဘက်ကတိကျတွေ့ဆုံမေးမြန်းခဲ့တယ်လို့လူကယ်ပြန်ဒုတိယဝန်ကြီးဦးစိုးအောင်ကပြောပါတယ
်လူလူလတ်လတ်နဲ့စုံစမ်းမေးမြန်းကြတယ်သူတို့ပါတာတဲ့၄ယောက်ကလေးကမြည်တော့မှဒီလိုအပ်ချက်တွေမေးတယ်ခံစားမှုတွေကိုပြောပြခိုင်းတယ်ဒီဒေသခံလူတွေကမြည်တော့မှအဲ့ဒီမှာနေထိုင်နေတဲ့သူတွေကမြည်တော့မှသူတို့ရဲ့ဒီထဲမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုရှင်းပြတယ်အဲ့တော့ အားရှိတယ်လေဆိုလို့ရှိရင်အဲ့မှာသူတို့အနေနဲ့ဒီလူမျိုးကဖွဲ့ရဲ့ညီမညီချင်းမှုတွေချိုးဖောက်မှုတွေရှိသလားလို့နေတဲ့အခါမှာသူတို့ဒီမှာတော့မရှိဘူးလို့ဖြေတယ်။ဒါအဲ့ဒီအကြရာလုပ်တဲ့ဖိလစ်ပိုင်းသံဃာကြီးဟောင်းကလည်းဒီအဲ့ဒီမျိုးသမီးကလည်းသူကဒီကစီတော်မှလုပ်ခဲ့တာဟုတ်ရနော်။အဲ့တော့အမျိုးသမီးတွေနဲ့ပတ်သက်လို့ရှိရင်ဒီလက်ဒါအကြည့်ရဲ့ခါတော့ဒီမျိုးသမီးတွေတော့ပါအကြည့်လုပ်တဲ့ကိစ္စတွေပဲဖြစ်နေလေနေပါပဲ။ကျွန်တော်တို့တမတော်နဲ့လူကြီးတပ်ဖွဲ့ဝင်တွေကစိတ်တလားဖြစ်တလားဆိုတဲ့ကံမျိုးနဲ့အဲ့ဒါဆုံးရှုံးရတဲ့ကျန်ရင်တဲ့မိသားစုတွေဒါတွေနဲ့လည်းကျွန်တော်တို့တွေ့တယ်။ဒါတော့ဒီလိုလက်ခံရတယ်သူတို့ပြပြတာပေါ့ဗျာ။ဘာတနည်းပြေးသွားတဲ့အချိန်တုန်းကလည်းကျွန်တော်တို့တနည်းပြေးကံဒီကောင်လည်းဟာလာလာဦးမယ်ဟာ။ဒီတဲ့မိသားမျိုးလေးတပြားရတယ်အဲ့လိုဆိုတဲ့ခါကျတော့သူတို့မှာစိတ်ဖိတ်ကြတော့ရှိနေတာကိုဘယ်နေရာနေထွက်ပေါ်လာမလဲဆိုတာကိုဒါမသိဖြစ်နေတာပေါ့နော်
။ဒီလိုမျိုးနေမြေရှင်းလင်းမှုတွေမှာမွတ်စလင်ကျေးရွာပေါင်းများစွာမိရှုဖြက်စီခံခဲ့ရတာတွေတပ်ဖြတ်ခံခဲ့ရတာတွေဒေသခံတွေအသက်လူထွက်ပြေးခဲ့ရတာတွေကိုကိုယ်တိုင်မျက်မြင်ကြုံတွေ့ခဲ့ရသူတပ်သေးတွေများစွာကြံ့နေပါသေးတယ်လို့မောင်းတော်နေမွတ်စလင်တွေကပြောပါရယ်ဒါပေမဲ့လည်းဒီလိုစုံစမ်းရေးကော်မရှင်ကော်မတီတွေလာရောက်တွေ့ဆုံမေးမြန်းချိန်မှာတော့သူတို့ရဲ့လုံခြုံရေးအတွက်စိုးရိမ်စရာအခြေအနေမှာရှိနေလို့အခြေအနေမှန်ကိုအများစုကမပြောရကြဘူးလို့မောင်းတော်မျိုးကမျိုးသကြီးကြေးရွာသားဦးလာထွန်းကပြောပြပါရယ
်လာကြည့်တယ်သူတို့ပြန်သွားမှပဲကြည့်ရတယ်ပြီးတော့သူတို့သွားတဲ့နေရာဒီမှာလည်းကျွန်တော်တို့လည်းသိကြည့်ရမဟုတ်ဘူးကြည့်ရလူတွေကလည်းသိထွက်ပြီးတော့ဘယ်သူမှမပြောရဘူးဘာလို့လဲဆိုတော့ဒီဒီမှာကော်မရှင်ပြေးတိုင်းပြေးတိုင်းအဲ့ဒီကော်မရှင်နဲ့အစီအစီအရာကလူတွေကအတူတကျလာတယ်သူတို့ကသူတို့ကဒီအနာပိုင်းဒီရဲ့ရှေ့မှာဒီကိမကိုခံရတဲ့ဟာတွေကိုမပြောရဘူးဘာလို့လဲဆိုတော့ကော်မရှင်ကမေးပြီးတော့ပြန်တော့မယ်ပြီးတော့ဒီမှာအမှန်တရားကိုသုတ်ပေါ်ပြောတဲ့လူကနောက်စားရီစိတ်ကြီးအများကြီးခံရနိုင်တယ်အရင်ကလည်းအဲ့လိုပြောလို့ဒီနိုင်ငံတရားနဲ့စစ်တရားတွေလူတွေလည်းအများကြီးရှိတယ်ကျွန်တော်တို့မှာတော့ဒီကဲလာလာကျွန်တော်တို့ကစိတ်ကူးပြီးတော့မပြောရဘူး
နိုင်ငံကနေကုလသမဂ္ဂကရိုဟင်ဂျာဒုက္ခသည်တွေလို့ခေါ်ပြီးအစိုးရကမွတ်စလင်ဒုက္ခသည်တွေလို့တုံ့တုံနဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးတောင်ရခိုင်မြောက်ပိုင်းကလူခွေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနိုင်ဖို့ဆိုပြီးရခိုင်ပြည်နယ်အတွင်းလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့တွေဝင်ရောက်ခွေရဖို့နိုင်ငံကနေကုလသမဂ္ဂကတောင်းဆိုနေကြပေမဲ့လည်းမြန်မာအစိုးရဘက်ကတော့ညှင်းဆန်ထားတာဖြစ်ပါတယ်ရှင
်အားချင်ရရှင်ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်လို့အနောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်ဖိအားပေးနေစီမှာပဲအိန္ဒိချင်းတရုတ်နိုင်ငံကတော့ဖိအားပေးရေးယူတာတွေဟာပြဿနာကိုဖြေလည်စီမှာမဟုတ်ဘူးလို့သတိပေးနေပါတယ်မြန်မာနိုင်ငံအပေါ်မတူကွဲပြားတဲ့ပုံစံတွေနဲ့ချိတ်ဆက်နေကြတဲ့အရှေ့နဲ့အနောက်နိုင်ငံတွေထဲမှာဘယ်သူကတိုင်းပြည်အတွက်လက်တွေ့အကျိုးများနိုင်ပါသလဲအချက်သေးချာမှာမြန်မာနိုင်ငံအတွက်မိတ်ဆွေစစ်ဟာဘယ်သူဖြစ်နိုင်သလဲဆိုတာတွေကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ပေးတာပို့ထားနိုင်ပါတယ်။ဒီနေ့ကတရားလေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့ကစီစဉ်တင်ဆက်မယ့်စနေညတဲ့လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ဆက်ပြီးတော့တင်ဆက်ပေးမယ့်သတင်းကတော့ NND ပါတီကနေပြီးတော့လွတ်တော်ကိုယ်စားလှယ်တချို့ကိုပါတီတာဝန်ကနေရက်ဆိုင်လိုက်တဲ့သတင်းဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ပါတီရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်သက်သက်ခိုင်နဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးကျော်စေရတို့ကိုပါတီတာဝန်ကနေရက်ဆိုင်လိုက်တယ်လို့ NND ပါတီကပြောကြားလိုက်ပါတယ်။ပါတီတာဝန်တွေကနေရက်ဆိုင်လိုက်ပေမဲ့သူတို့နှစ်ဦးစလုံးဟာပါတီဝင်တွေအဖြစ်နဲ့တော့ဆက်ပြီးရှိနေသေးပဲလို့ပြောပါတယ်။ဒီကြောင့်နဲ့ပတ်သက်ပြီးဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ပြောပြပေးပါရှင်။
လက်ရှိအာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့တကုံမျိုးနယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာဒေါ်သက်သက်ခိုင်ကိုပါတီတာဝန်တွေကနေရက်ဆိုင်လိုက်တယ်လို့ NLD ပါတီကဩဂတ်လ28ရက်နေ့ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောခွင့်ရလည်းဖြစ်မော်လုံးမှုဆောင်ကော်မတီဝင်ဦးညံဝင်းက VOE ကိုအခုလိုပြောပါတယ
်။ထုတ်တာကပါတီကထုတ်တာမဟုတ်ပါဘူး။ပါတီတာဝန်တွေကိုရက်ဆိုင်လိုက်တာ
ပါတီကထုတ်တာမဟုတ်ဘူးပါတီတာဝန်ရက်ဆိုင်လိုက်တယ်အဲ့ဒီအားလေးနည်းနည်းရှင်းပြပေးပါဘယ်လိုမျိုးလဲဆိုတာ
ပါတီဝင်ဖြစ်သူတို့ဆက်ပြီးတော့ရှိနေမယ်ပါတီတာဝန်တွေက ဥပမာသူတို့ကော်မတီအလိုက်ပါဝင်တဲ့ဟာတွေပါညာဆိုရင်အဲ့ဒါတွေရပ်ဆိုင်နေတာသူတို့ရှိနေတဲ့တာဝန်တွေကိုရပ်ဆိုင်လိုက်တာကော်ပါတီဖွဲ့ဝင်ရလို့ရှိတယ
်ကော်မတီဝင်တွေအဖြစ်ကနေရပ်ဆိုင်လိုက်တယ်ပါတီဝင်အဖြစ်တော့ဆက်ပြီးတော့ရှိနေမယ်ဆိုတော့အမတ်အဖြစ်နဲ့ဆက်ပြီးတော့ရှိနေမယ်ဆိုတဲ့သဘောပေါ့
ရှိမယ်ရှိမယ်ရှိမယ
်ဟုတ်ကဲ့သူတို့ကိုပေးထားတဲ့ဟိုကော်မတီဟွာကရောဘယ်ကော်မတီဝင်တွေအဖြစ်ကနေရဆိုင်းလိုက်တာလဲခင်ဗျာ
ကျွန်တော်အကုန်တော့မသိဘူးလားသူလွတ်တော်ဟာခေတ်ကနေတော့လေကျွန်တော်ပါတီကအကုန်မသိဘူ
းဆိုဘာကြောင့်ထုတ်ဘာကြောင့်အဲ့ဒီတာဝန်တွေကနေရဆိုင်းလိုက်တယ်လို့ရောပြောလို့ရအော
င်အဲ့ဒါတော့ကျွန်တော်ပြောလို့မရပါဘူးအစည်းအဝေးကဆုံးချက်တာ
ဆိုတော့ဦးကျော်ဇေယျကိုလည်းအဲ့လိုပဲလားခင်ဗျာ
ဟုတ်ပါတယ်အဲဒီတိုင်းမှာတိုင်းဒေသကြီးအမအဖြစ်ဆက်ရှိနေမယ်ပါတီဝင်ဖြစ်နေဆက်ရှိနေမှာပေါ့
ပါတီဝင်ဖြစ်နေဆက်ရှိနေမယ်တိုင်းဒေသကြီးအမအဖြစ်နဲ့လည်းဆက်ရှိနေမှာပေါ့ကော်မတီဝင်အဖြစ်ကနေပဲရပ်ဆိုင်းတာပေါ့နော
်ဟုတ်ပါတယ
်ဒေါက်တာဒေါက်သက်ခိုင်ဟာပြည်သူ့လွတ်တော်ဗန်များနဲ့ငွေကြီးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးကော်မတီဖွဲ့ဝင်တူဖြစ်တယ်လို့ဇိုဝါကော်မတီရဲ့ဥက္ကဋ္ဌဒေါက်ခင်ဆန်းနိုင်ကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒေါက်သက်ခိုင်ကို VOE ကနေဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပြီးမဲ့ဆက်သွယ်လို့မရခဲ့ပါဘူးNLD ပါတီဘက်ကတော့ဘုံလုံးမှုဆောင်အစည်းအဝေးဆုံးဖြတ်ချက်ရအခုလိုဆုံးဖြတ်ခဲ့တာလို့ပြောပေမဲ့ဘာကြောင့်အခုလိုတာဝန်တွေကိုရပ်ဆိုင်းလိုက်တယ်ဆိုတာကိုတော့ထုတ်ပြန်ပြောဆိုခြင်းမရှိခဲ့ပါဘူး။ပြည်တွင်းသတင်းမီဒီယာတွေမှာတော့ဒေါက်သက်ခိုင်ဟာပါတီတွင်းလှုပ်ဆောင်နေရတဲ့ပတ်သက်ပြီးဝေဖန်ပြောဆိုမှုတွေကြောင့်အခုလိုတာဝန်ကနေရပ်ဆိုင်းလိုက်တာဆိုပြီးတော့ဖော်ပြနေကြပါတယ်။ဒေါက်သက်ခိုင်နဲ့အတူရန်ကုန်ဒေသကြီးတကုံမြို့နယ်လွတ်တော်မဲဆန္ဒနယ်အမတ်နေရဲ့တိုင်းဒေသကြီးလွတ်တော်အမတ်ဦးကျော်ဇေယျကိုလည်းပါတီတာဝန်တွေကနေရပ်ဆိုင်းခဲ့ပါတယ်။ပါတီတာဝန်တွေကနေရဆိုင်ခံရတာနဲ့ပတ်သက်ပြီးတော့ဥတော်စရာကတော့ VOE ကိုအခုလိုပြောပါတယ
်အဲကျွန်တော်တကူမြင့်နေကဒေါက်တာတိတ်တန်ကျွန်တော်ရေပါတီတာဝန်ရဆိုင်တာမှန်ပါတယ်ခင်ဗျာ
ဘာဖြစ်လို့ရဆိုင်လိုက်တယ်လို့ပြောလဲ
အဲအဲ့ဒါခင်ဗျားမင်းအဲ့ဒါ1ဆိုတဲ့မျိုးကိုကျွန်တော်လည်းဒီတိဒီတိမသိရသေးပါဘူးခင်ဗျာရဆိုင်လိုက်တယ်ဆိုတာကိုကျွန်တော်မျိုးနေကိုစာပို့ပါတယ်အဘိုးကွန်မီရဲ့25ရက်နေ့ပေါ့ဒီကဲလာ25ရက်နေ့ကအင်ဂျီဆုံးဖြတ်ချက်ရကျွန်တော်တို့ကိုပါတီတာဝန်ကနေရဆိုင်နေတယ်အဲ့ဒါကျွန်တော်ပြပါရခင်ဗျာ
ဟုတ်ကဲ့ဘာကြောင့်ရဆိုင်လိုက်တယ်လို့ရထင်ပါသလဲခင်ဗျာ
အေးဘာကြောင့်ရဆိုင်လိုက်တယ်ခင်ဗျာကလာမီကိုတော့ကျွန်တော်ပြန်ပြန်ကျွန်တော်လည်းမီဒီယာကျွန်တော်မင်းမတီကြီးမျိုးပါတယ်ကျွန်တော်လည်းအားလည်းခြံပြီးရှင်းရှင်းနေရတယ်ဒီအဲ့မီဒီယာတချို့ကကျွန်တော်ဒီပြန်ဆက်တယ်သူတို့လည်းပဲလူကျုံနဲ့အဲ့ဒီလူကျုံနဲ့ဆက်တဲ့အခါမှာဥကျော်ရရဲ့ပြောဆိုမှုတွေကမီဒီယာမှာပြောဆိုမှုတွေကပါတီစီကန်းနဲ့မီဒီယာတွေဆိုပြီးတော့လို့သိရတဲ့ဥည်တော့ဟုတ်လားအဲ့မင်းတို့လည်းအဲ့လိုမျိုးအကြောမင်းတို့ပြောပါကြည့်ရင်ဒီလိုတင်ပါလေလို့သူတို့တော့ပြန်ပြီးတော့ကျွန်တော်ပြန်ပြောနေရင်ဒီသားပါဟုတ်ပါပြီ
။ဟုတ်ကဲ့ဒီဆုံးဖြတ်ချက်ပေါ်မှာရောဥချော်စရာအနေနဲ့ဗာများပြောချင်ပါလေ
။အဲကျွန်တော်လည်းဟိုစိတ်ကောင်းတော့ဖြစ်နေတယ်ပေါ့ဗျာ။တကယ်တော့ကျတော့ကျွန်တော်မှတကယ်လို့အပြစ်ရှိတယ်ပဲဒီရက်ဆိုင်မှုအပြစ်ရှိတယ်ပဲဒါဟိုမိဘနဲ့တာတူးနေတယ်ဒါဟိုကိုယ်ကိုယ်ရင်းပေါ့ကျွန်တော်ရဲ့အပြစ်ကိုထောက်ပြဆူလိုက်ချဲလိုက်ပေါ့ဒါတော့အဲ့လိုပဲကျွန်တော်လုပ်ချင်ပါလေ။အခုတော့ဒါတော့ပုံလင်းမှုတော့မရှိဘူးပေါ့ကျွန်တော်ဖုန်းနဲ့ဆက်ဒီလေးကွန်ပျူတာအခုကျမှစာနဲ့ဒီနဲ့စာတော်မှမြင်နေရောက်တာပေါ့ဒီရက်ဆိုင်တဲ့ဆိုရင်အားတော့ဒီနေ့လို့ပုံလင်းမှုမရှိပါဘူး။အဲ့ဒါမျိုးတော့ကျွန်တော်ကတော့ဘောစိတ်တမကောင်းပါဘူးတော့ပ
ါဆိုတော့ဥကျော်စရာအနေနဲ့ရောပါတီတာဝန်ရှိသူတွေကိုဒီကိစ္စနဲ့ပတ်သက်ပြီးတော့မေးသွားဖို့အစီအစဉ်ရှိလားဘာကြောင့်ထုတ်လိုက်တယ်ဘလို
့ကျွန်တော်နေရမရှိပါဘူးကျွန်တော်ကတော့ပြည့်တဲ့အမှုနဲ့ငံငံမှာပေါ့မရှိပါဘူးကျွန်တော်ကတော့ကျွန်တော်ကအကြီးကြီးတဲ့တုံးကြီးတော်ကြီးက2020မှာလည်းကျွန်တော်ပြည့်တဲ့နေနဲ့ဆက်မုံတော့ဘူးကျွန်တော်ပြည့်ပြီဒီနေ့လိုပဲတာဝန်ပေးတယ်ဆိုပြီးကျွန်တော်လည်းပြောပြရပါကျွန်တော်ဆုံးဖြတ်ချက်ထားပြရပါကျွန်တော်ဘာမှပုံလေးတက်ပြရအကြောင်းမရှိတော့ဘူးညာ
ဒါပြင်ပဲခိုးတိုင်းဘက်မှာတော့အုတ်တွင်းမြို့နယ်အလုံးမှုဆောင်အဖွဲ့ဝင်ဦးတန်းဝင်းကိုပါတီဝင်အဖြစ်ကနေတရားဝင်ထုတ်ပယ်လိုက်တယ်ဆိုပြီးတော့ NLD ပါတီကဩဂတ်စ်လ29ရက်နေ့နေစွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းနိုင်ငံရောက်မြန်မာရွှေပြောင်းအလုံသမားတွေရဲ့သတင်းတပုတ်ကိုတင်ပြပေးကြပါတယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာဒီမြန်မာအလုံသမားတွေလိုက်ပါလာတဲ့ကားတစ်စင်းတိမ့်မှောက်ပြီးတော့လူတဦးသေဆုံးပြီးတချို့ထိခိုက်ဒဏ်ရာရရှိသွားပါတယ်ကားကလမ်းမကျောက်ဘက်ကိုမတိမ့်မဲ့နဲ့တစ်ဖက်ယင်ကျောဘက်ကိုတိမ့်ကျခဲ့တာဖြစ်လို့ထိခိုက်မှုနဲ့သေဆုံးမှုကအခုလောက်ပဲရှိတာဖြစ်ပြီးတော့လောလောဆယ်မှာတော့ကားမောင်းသမားကထွက်ပြေးသွားတယ်လို့သိရပါတယ်အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတော့အေးမာကသတင်းပေးပို့ထားပါတယ်ရှင
်မဲဆောက်မြို့ကနေဘန်ကောက်မြို့ကိုသွားတဲ့ကားတစ်စီးဟာဩဂတ်စ်လ31ရက်နေ့ည17နာရီကျော်အချိန်မှာမဲဆောက်ကနေအထွက်တက်မြို့ကိုရောက်ခံပြီးတောင်ကြားမှာကားတိမ်းမှောက်ခဲ့တာပါဒီအတွက်ကားပေါ်မှာလိုက်ပါလာတဲ့မြန်မာရှစ်ပြောင်းလို့သမား28ယောက်ထဲကတဦးသေဆုံးသွားခဲ့ပြီး6ဦးဒဏ်ရာပြင်းထန်ခဲ့တယ်ဆိုပြီးအမျိုးသမီးနဲ့ကလေးဆောက်ရှောက်ရေးအဖွဲ့ရဲ့ဦးဆောင်ကော်မတီဝင်မစ်ဖုံထောင်းကပြောပြပါတယ်
ကိုယ်ကနိုင်ကမဟုတ်ဘူးနော်ဟိုကွန်မြူနီကာလေဒီမှာအဲအဲ့ဒီကွန်မြူနီကာလေကတို့ကဓမ္မတိကားလေတို့ဝီဆာတက်တန်လက်တော့လားအဲဝီဆာလက်တက်တန်လက်တော့အဲ့ဒီရှားထဲမှာ40နဲ့40ရောက်ရှိတယ်ပေါ့နော်
อ่ะกูไอ้กามาเลซะนะซิยอมมาบ่เนาะ6ยอมบ่เนาะเนเน่ก็ผิดเนี่ยบ่เนาะแล้วมีนอกถ้า6ยอมอ่ะเนเน่ก็ปาละบ่เนาะเออไปยอมละเฉ็ดๆไอ้ตัวกาก็นี่ตัวเอ๊ะกาเนี่ยเฝ้ามีอยู่นะตัวบ่หลู่ไอ้หลู่กาก็นี่ไอ้หลู่กันขึ้นละละเฉ็ดๆไอ้หลู่ตีตัวละไปยอมบ่เนาะดิเพียงมากาเต็มหมอกปองจองเลยอติเปี่ยวที่ไก่เนเน่ตะตาตั้วยะเลยหลู่เลยตูมากะสู่บาเด
อันนี้แกมองสมาธิว่าไอ้หลุเนี่ยประกาศมาตัวไอ้หลุตองไล่ตัวไล่ตัวนอกถ้าลานตะลานโจ่ละบ่ล่ะบ่เนาะไอ้ดิลานประกาศโจ่ละตัวละตะคู่กองตัวละจ้าเลยสะซีมันไม่เพ็ดละเด้จ้าไอ้ดิประกาศมันก็ชั้นน่ะเพ็ดละสู่ตัวอย่างเลยโหจะผิดตัวมาบ่เนาะโหจ้าเลยอไตอไตนี่ผิดมาบ่เนาะนอกถ้าจะแพ้ตูซ้องละไล่สู่นี่ตัวไอ้ตองอ้อมมาสิจ้าบ่เนี่ยเดี๋ยวตองอ้อมมาสู่อารมณ์
แต่ยังไม่จำมาโมอารมณ์สิยาบ่เนาะเนี่ยสมิวกันนี่บางก็กูจัดจ้าเลยยินดีฮะไอ้ตองจ้ามามาจักขณะเต็มหมอกเลยสิดาบาดาใบแม้ปกติสวยนี่แหละไลน์การ์ดริก็တော့หมอกตาเนี่ยปีญมาปีตาริจีตาตีนส่องลาได้ปกติกกุมพณีริก็การ์ดริก็တော့มาจักขณะเต็มหมอกเลยสิบาเดอะยินน้องก็แลก้ามีหลองเต็มหมอกตาจ้างลูนะเซลောက်ตีซ้อมหมู่ริผิดเก๋บาเด အခုကားကလည်းတောင်ကြားမှာအရှိန်မြင့်မောင်းနေခဲ့တယ်ဆိုပြီးရဲတွေရဲ့မိမြန်ချက်တွေကိုအလုံသမားတွေဘက်ကထွက်ဆိုခဲ့ပါတယ်ဒါပေမဲ့ကားကိုတော့ထိုင်ရနာပိုင်တွေကစစ်ဆေးမှုတွေဆက်လုပ်နေပါတယ်ကားမောင်းသမားကတော့ထွက်ပြေးသွားပြီမဲ့ကုမ္ပဏီကတာဝန်ရှိသူတွေကတော့ကားအာမခံရှိမရှိဆိုတာတွေနဲ့အလုံသမားတွေရဲ့နှစ်နာမှုတွေရပိုင်ခွင့်အခွင့်အရေးတွေအတွက်စစ်ဆေးမှုတွေလုပ်နေသေးဖြစ်ပါတယ်
season ago, Nyakon and IT, Washington DC, Murugani, Clientometer, Sakon Sakon and Sangarugani, Tolin Bini, Apsabare, Nyavai season ago, Nyamasano de Nyako, Nagani, Sen IT, Clientometer, Sakon and Sangatos and Nine, Clientometer, Diakos and Lugani, Penunas and Amido, Dinyavai season in Maro, Nyamata Queen season, the dinner of Mazu season, Sanina daily, like Sunigani, Tinsa Bibu Shibarishin.
Congress Lord Amadwe, BNN Sipwe Kala Ga Tawan Yuge Budurine Du, Democrat Tamara Obama Ne Republican Tamara Bush To, Teo Jamawa, Agu Janaru Atan Lenine Che Mara Di National Cathedral, Paya Jango, Di Ederi, Tepwewe Yashin Nijawane. Palestine Doka Derigo Taupen Kunyi Nire, Kula Tamaka Kunyi Pei Tana, UNRWA Go, Pei Nire, Panayi Kunyi Dego Yasin Lai Bilo, American Tamara Donne Trump Ga, Pio Lai Bare, UNRWA ha pian lo ma ya la aw chu yin che din ne chi ni de a phwa ta khu phit de so bi tamara tram ga pyo tha ra wa di phwa ko se su ne din ne chi pi ni de ku ni de ne pat tet pi lo american so ya a phwa ga a te cha si sit tong tat pi ma a ri a thau pat ni ko yet pi phu ma ni taw cha ni ga american na ngan ja yi thana ga song phyat lai da wa american tamara donald trump ga mexico ne kaun de yi tabo tu ni jet ko la me yet paung 90 twin la mat yi thu me a chang pyo wa de khnya
သတင်းချင်းချုပ်ကိုကိုအောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လို့ရေမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်းဖန်အင်ဂျင်နီယာကတော့ကာတစ်ဖိုင်နန်ဖြစ်ပါတယ်ရှင်။ကျွန်တော်ကစုမမဒီညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ညကိုနိုင်ကြာရေတခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။
This program has come to you from the Voice of America, Washington. Thank you.